ရွေးကောက်ပွဲကျင်းပဖို့တလားသာကြံတော့တဲ့အချိန်မှာပဲတိုင်းရင်းသားဒေသတွေကနိုင်ငံရေးပါတီတွေအခက်ခဲပေါင်းစုံကြုံရတဲ့အခြေအနေကိုပြောပြပေးခြင်းပါတယ်။ကျွန်မမေခါပါ။ရှိလာတဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပဲကပ်ရောဂါကူးစက်မှုတွေတိုးနေစေဖြစ်တာကြောင့်တွာလာလှုပ်ရှားမှုတွေကန့်သက်ထားတာ။မဲဆန္ဒရှင်စင်အမားရင်တွေနဲ့အင်တာနက်ဆက်သွယ်မှုအခက်ခဲတွေလိုစိန်ခေါ်မှုတွေနဲ့တိုင်းရင်းသားဒေသတွေမှာကြုံတွေ့နေရတာပါ။ကချင်ပြည်နယ်ပြည်သူပါတီကဒေါ်ဘဲကူကတော့ကက်ယောဂါကာလာကန့်သက်ချက်တွေကြောင့်နိုင်ငံရေးလှုပ်ရှားမှုတွေကိုထင်သလောက်မလုပ်နိုင်ပဲဖြစ်နေရတယ်လို့ပြောပါတယ်
။ဒီများတွေလို့ပါတီတွေအကုန်လုံးတမီတီတီတာတီတီတာပါတီတွေကအပြင်းရတာမဖြစ်ဘူးဒါပေမဲ့ကျွန်တော်တို့ကတော့တော်တော်လေးတော့အဖြစ်ခဲတွေရှိတာပေါ့။ဒီကိုဗစ်ကာလအနေထားမျိုးနဲ့စီကားအောက်မှာအလုပ်လုပ်ရတဲ့အခါကျတော့ပုံပြီးမှကျွန်တော်တို့ကဝီကုန်ကြီးကြလည်းများတယ်။နောက်အချိန်နဲ့ကုန်တယ်လူလည်းပုံပြင်ပန်းတာပေါ့နော်။အဲ့တော့ဒီတိုင်းကနေကျွန်တော်တို့ဒီလက်အပြင်မှာတွေ့နိုင်ဖို့ဆိုတာတောင်းကနာကြည့်ဖို့တော့မှကျွန်တော်တို့မထင်ဘူးပေါ့နော်ကျွန်တော်တို့ဒီမှာသူ့ဒီရဆိုအင်တာနက်အွန်လိုင်းနေစီလမ်းပန်းဆက်တွေဖြစ်တယ်အဲ့မျိုးနေရာမှာလည်းအဖြစ်ခဲ့တာဒါကတော့မျိုးပေါ့နော်နည်းတဲ့ကာလလည်းကျွန်တော်တို့အဆက်ပါတော့ဒီနည်းနေတာပေါ့နော်နည်းစင်းသားကြည့်ဖို့ပြောမှသူတို့ကအခုကနားလည်လာမှာပေါ့နော်သူကကြည့်အောင်ကြည့်ရသေးဘူးသူတို့နည်းစင်းပါလားမပါလားမတိရလွာပုံများနေတာအခုဒီချိန်နဲ့ဆိုတော့နောက်တကယ်တမ်းမဲသွားသေးတဲ့ခါတော့တော်တော်တော့ကြံခဲ့ဦးမလို့ဖြစ်နေမှာရော
ကချင်ပြည်နယ်ဖားကန့်ဒေသကြောင်စိမ့်တူဖို့ရေလုပ်ငန်းမှာအလုပ်လုပ်နေကြတဲ့တိမ့်နဲ့ချီရဲ့ရွှေပြောင်းအလုပ်သမားတွေမဲပေးခွင့်အခြေအနေတွေမရေမရာဖြစ်နေတာဟာလေစိန်ခေါ်မှုတစ်ခုပါပြည်အောင်စုရေကောက်ွဲကော်မရှင်ကမဲဆန္ဒနဲ့ပြပမှာရပ်ပေါင်း90ထပ်မင်းနေသူတွေကိုကိုရောက်ရအရက်မှာမဲပေးခြင်းဒီသတင်းပတ်ထဲနောက်ဆုံးထားရှောက်ထားဖို့ခွင့်ပြုထားပါတယ်။ဒါပေမဲ့လည်းဒီလိုရှောက်ထားဖို့အတွက်အခက်အခဲတွေရှိနေတယ်လို့ဖားကန့်မြို့နယ်စိတ်မှုကြီးရကဥရွှေသိန်းက VOE ကိုပြောပြပါတယ
်။အဲမြေတက်ပြရာယာယီကြီးတွေစီမှာပဲရှင်နေမြေထေကွန်ရဖို့အတွက်စင်ကပ်ပြီးဆောင်ရွက်တဲ့အခါမှာပြင်းထဲမှာပါတဲ့ဥစ္စာမြေစီရမှားတယ်မှားတဲ့ဥစ္စာကိုမှားတဲ့ကြောင့်ပြောလို့ရှိလို့ရှိရင်ဒါပြန်ပြင်ပေးဖို့ဆိုတာမျိုးထက်ဒါတော့ကတော့ရပါတယ်ဘာမှမရှိဘူးမဖြစ်ပါဘူးဆိုအမြင်နဲ့ဒီလိုပြောတာမျိုးကကျုံရတာမျိုးတွေရှိရဲ။ပြန်မှားနေလို့မေတ္တာမရဘူးတာဝန်ပြုမလဲဆိုတဲ့ပြဿနာတွေမှာပြောစရာဖြစ်လာတယ်။စိတ်ကတခုတော့ဒီမှာစိတ်ကြောက်လို့ကြတယ်များတယ်။ချုပ်ပြောမယ်ဆိုရင်တော့မေတ္တာမရလို့တော်တော်များများအဲတဝက်လောက်ကိုရှိလို့ပြောလို့ရနိုင်တော့ဒီဒီစေရောက်မှာကဒီဟာပေါ့နော်ဒီ9ရောက်တော့ကတော့ဒါမေတ္တာဖို့အတွက်အခက်ကျနေရင်ဆန်နေရလို့ပြောလို့ရတယ်။
ရှိကောက်ပွဲကျင်းပဖို့လာပိုင်းသာလူတော့တဲ့အချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်ပရိပခါတွေတကြောပြန်ပေါ်ပေါက်နေတာကလည်းစိန်ခေါ်မှုတစ်ခုဖြစ်နေပါတယ်။ဒီရဲ့ပိုင်းတွင်မူဆဲခရိုင်မှာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်တွေအကြောင်းတိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတာကြောင့်ဒီအပေါ်မှာမဲပေးခွင့်ဆုံးရှုံးမဲ့အခြေအနေတွေရှိနေတယ်လို့မူဆဲမက်ဆန္ဒနဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်နယ်ကိုယ်စားလှယ်လောင်းစိုင်းကြုံသိန်းကပြောပြပါတယ်။
ဒီကြုံဆိုတာ2015လည်းရှိရပြီ2010လည်းရှိပြီ2015ကနေပြီး2020ဒီဘုံကျွန်တော်တို့ကအချိန်ငန်းနေလုံးလုံးလုပ်ခဲ့ရပြီအဲ့ဒီအချိန်ငန်းနေလုံးရှိနေတာတော့မှကျွန်တော်တို့ပထမအချိန်ကမဲမှားတာကိုဒါပြောမယ်ဆိုရင်ဒါပေါ့လျော့တော့ပါဗျာနောက်ပြီးတော့ဒုတိယအချိန်ကထပ်ပြီးထပ်မှားနေဆိုကြတဲ့ကော်မရှင်ကပဲအလုပ်မလုပ်ကြတာဆိုတာကျွန်တော်တို့ကဒါမေးစရာဖြစ်လာတယ်ဗျာစိန်ကလည်းမှားတယ်တချို့ကလည်းမပါဘူးတော့ချက်ကြည့်ပြီးမဲ့လည်းပပမလာတဲ့ဟာတွေလည်းရှိတယ်တော့မဖြစ်ဘူးမဖြစ်ထားတဲ့ကိစ္စတွေပေါ့ပြောမယ်ဆိုရင်အခုကစစ်ဘေးရှောင်နေတော့ရှိလာပြီလေ။တော့စစ်ဘေးရှောင်နေရှိလာပြီဆိုအဲ့ဒီစစ်ဘေးရှောင်နေအတွက်ကိုကျွန်တော်တို့ဘယ်လိုမဲသေးနိုင်အောင်ဘယ်လိုစစ်ဘေးမယ်ဆိုတဲ့ဟာဒါကျွန်တော်တို့ဒီဖြိုင်ကော်မရှင်ကဘယ်လိုစဉ်းစားပေးမလဲပေါ့။ရှိလာတဲ့လူတွေကလည်းဟိုကဘုံကျောင်းတစ်ကျောင်းနဲ့မလာနေတာမဟုတ်ဘူးလေ။၃ကျောင်းလောက်တွားနေနေရိုးရိုးရဖြစ်နေတော့ကျွန်တော်စစ်ဘေးရှောင်နေအတွက်ကတော့တော်တော်ခက်ခဲရှိနေတယ်မယ်ဝေး။
နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြန်ကြမယ်နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။